မရိကန်ပြည်အစိုးရမှတက္ကသိုလ်ရွေးကောက်ပွဲကျင်းပခဲ့ရမှာအတိုက်အခံဒီမိုကရက်တွေကအောက်လွှတ်တော်ကိုအများစုနဲ့အနိုင်ရထိချုပ်နိုင်ခဲ့ပြီးရီပက်ဘလစ်ကန်တွေကတော့တက်လွှတ်တော်နေရာကိုပုံမူရရှိပြီးထိချုပ်နိုင်ခဲ့ပါတယ်။ဒီနေ့ဗိုလ်ထုနေ့ဆော့ဗိုင်တီဆိုရင်တော့ရီပက်ဘလစ်ကန်တွေအရင်ကထိချုပ်ထားတဲ့နေရာအနည်းဆုံး26နေရာကိုဒီမိုကရက်တွေအနိုင်ရခဲ့ကြပြီးနေရာတော်တော်များများမှရလဒ်အတိအကျမသိရသေးရင်လည်း90နေရာ435နေရာရှိတဲ့အောက်လွှတ်တော်မှာနေရာ230လောက်ထိရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ရီကောက်ပွဲအနိုင်ရသူတွေထဲမှာတော့လူစုံမဲ့သူဖြစ်တဲ့ယောင်ချင်းများထားသူတူပါဝင်အမေရိကန်ဌာနတိုင်းသူမျိုးသမီးနှုတ်မွတ်စလင်မျိုးသမီးနှုတ်ပါဝင်ပထမဆုံးအချိန်အနိုင်ရသူတွေလည်းပါဝင်ပါတယ်။စနော်လက်တရနေ့မှာစံတစ္ဆာချင်းစုတာဝန်ယူမဲ့လွှတ်တော်အသင်းမှာပထမဆုံးအချိန်ဖြစ်မျိုးသမီးကိုယ်စားလှယ်တရားကျော်ပါဝင်လာမှလည်းဖြစ်ပါတယ်။ဝါရှင်တန်ဒီစီမှာမင်းညားကထောက်ခံသူတွေကိုမင်းငုံပြောရမှာတော့ဒီမိုကရက်ပါတီအောက်လွှတ်တော်လူနည်းစုကောင်းဆောင်နန်စီ ပလိုစီကချင်းစုတင်စကားပြောကြားသွားတယ်လို့အမေရိကန်ပြည်အစိုးရရဲ့နေ့စစ်တစ်ခုကိုရောက်ရှိလာပြီဖြစ်တဲ့အကြောင်းလေးပြောဆိုသွားပါရစေ။2009ခုနှစ်ကနေ2011ခုနှစ်လွှတ်တော်သက်တမ်းမှာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာတဲ့ကယ်လီဖိုးနီးယားပြည်နယ်ကိုယ်စားလှယ်ပလိုစီကတော့ရွေးကောက်ပွဲအောင်ပွဲဟာဒီမိုကရက်နဲ့ရီပက်ဘလစ်ကန်ကိုယ်စားလှယ်တွေအတွက်မဟုတ်ဘဲတမတ်ဖရန်ဆွေရပေါ်ခြေရာဥပဒေနဲ့ညီမျက်မျက်တရားစောင့်ကြည့်စစ်ဆေးနိုင်မယ့်အခြေအနေကိုပြန်လည်ရရှိခဲ့တာဖြစ်တဲ့အကြောင်းပြောဆိုသွားပါရစေ။ရှင်းနေတွင်ပထမဆုံးအောက်လွှတ်တော်ကိုဒီမိုကရက်တစ်ပါတီကပြန်လည်ထိချုပ်လိုက်တဲ့အတွက်တမတ်ဖရန်ရဲ့ကိုယ်ပိုင်ဗန်နာရေးအခြေအနေနဲ့2016တမန်ရွေးကောက်ပွဲကာလမဲဆယ်စီဝင်ရမှာရုရှားနဲ့စစ်နယ်မှုတွေပါဝင်စုစွဲချက်တွေဆိုတော့များကိုလည်းစုံစမ်းစစ်ဆေးနိုင်ရမှာဖြစ်ပါတယ်။